ွားဝေးဒီပညာလုပ်ငန်းကြီးရဲ့ဗန်နိုင်းဆိုင်ရာအကြီးအကဲမဝမ်ဂျိုလေကနေဒါမှာအဖမ်းခံရတာနဲ့နောက်ဆက်တွဲဒီမြန်နှုံးမြင့် 5G ကြိုးမဲ့ကွန်ရက်ဖြတ်မဲ့အစီအစဉ်တွေနှောင့်နှေးသွားနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းတော်တော်ထွက်နေတဲ့ကိုသားညုံကြီး
ကျုံမဲ့မြန်နှုံးမြင့်ဆက်သွယ်ရေးမှာလက်ရှိ 4G LTE ထက်အနည်းဆုံးအဆ20ပိုများမဲ့ 5G ကွန်ရက်ကိုအဆင့်မြင့်ဖို့ဆိုပြီးတော့နိုင်ငံအတော်များများကလုပ်နေကြတာမဟုတ်လားမဆင်မမောအဲ့လို 5G ကွန်ရက်တွေကိုအဆင့်မြင့်တဲ့အခါမှာလိုအပ်တဲ့နည်းပညာနဲ့ဆက်သွယ်ဆိုင်ရာပစ္စည်းကိရိယာတွေကိုထိတ်တန့်ကထုတ်လုပ်နေတဲ့ကုမ္ပဏီတွေတဲ့ Huawei နည်းပညာကုမ္ပဏီကြီးလည်းပါတယ်လေဒီမဝန်ကျူအဖမ်းခံတော့ဒီလုပ်ငန်းတွေအနည်းနဲ့များထိခိုက်နိုင်တယ်ဆိုပြီးတော့စိုးရိမ်နေကြတာပါ
American, Britain, Australia နဲ့ဒီဥရောပနိုင်ငံတော်တော်များများမှာကြိုးမဲ့အင်တာနက်ဆက်သွယ်မှုကို 5G ကွန်ရက်တွေနဲ့အဆင့်မြင့်နိုင်ဖို့လုပ်နေကြတာတော်တော်လေးခီးရောက်နေပြီ။အဲဒီမှာဒီတရုတ်က Huawei ရဲ့ Sweden က Ericsson ရဲ့ Norway က Nokia ရဲ့ကလည်းဒီ 5G ကွန်ရက်နဲ့ဆိုင်တဲ့အဆင့်မြင့်ဆက်သွယ်ရေးကိရိယာတွေကိုဈေးကွက်မှာအလွှမ်းမိုးနိုင်ဆုံးဖြစ်အောင်လို့အပြိုင်ကြိုးစားနေကြတယ်။ဒါပေမဲ့ Huawei ကုမ္ပဏီနဲ့ပတ်သက်တဲ့ဒီလုံခြုံရေးပိုင်းစိတ်ပူစရာတွေကြောင့်စိုးရိမ်မှုတွေကပိုပိုများလာနေတာပါ။
Huawei ကပုဂ္ဂလိကပိုင်တရုတ်ကုမ္ပဏီတစ်ခုဖြစ်ပေမဲ့ဒီကုမ္ပဏီကိုတည်ထောင်ထားတဲ့မန်ဝမ်ဂျိုးရဲ့အဖေကဘိုဂျူဂျီဟောင်းနောက်တရုတ်ဆွေးဝါးနဲ့လည်းအတော်လေးနှီးစပ်ပါတယ်။အဲကြောင့်အင်တာနက်ကွန်ရက်တွေမှာ Huawei ပစ္စည်းတွေကိုသုံးတဲ့အတွက် data လုံခြုံရေးပိုင်စိုးရိမ်စရာတွေဖြစ်နိုင်တယ်လို့အစိုးရတွေကစိုးရိမ်နေကြတာလေ
။အထူးသဖြင့်တရုတ်နိုင်ငံမှာကလိုအပ်လာလို့ရှိရင်နည်းပညာကုမ္ပဏီတွေအပါအဝင်အဖွဲ့အစည်းတွေဟာတရုတ်ထောက်ခံရေးကိုအချက်အလက်တွေပေးရမယ်ဆိုတဲ့ဥပဒေကိုမကြာခင်တုန်းကပဲပြဋ္ဌာန်းလိုက်တယ်။အစတည်းကဒီ Huawei ရဲ့အစစ်မြစ်နည်းပညာဆက်သွယ်ရေးသုံးပစ္စည်းတွေကနေတဆင့်တရုတ်အစိုးရကတခြားအစိုးရတွေတခြားစီးပွားရေးလုပ်ငန်းတွေကိုထောက်ခံနိုင်တဲ့အပြန်အလှန်ဆက်သွယ်မှုတွေကိုဟက်ကာတွေကကြားဝင်ခိုးယူနိုင်တယ်နားထောင်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကရှိနေတာပါ။အဲ့လိုမျိုးထောက်လိုက်ရေးဥပဒေထွက်လာတော့ပို့ပြီးတော့ဆိုးသွားတာပေါ့။ Huawei ကုမ္ပဏီကတော့ဒီတရုတ်အစိုးရနဲ့လုံးဝဆက်နွယ်မှုမရှိပါဘူးလို့အမြဲပြောနေတယ်ရှင့်။
ဒါပေမဲ့ American Sua ကတော့အစိုးရနဲ့ဆိုင်တဲ့လုပ်ငန်းတွေမှာ Huawei ထုတ်ပစ္စည်းတွေလုံးဝမသုံးရဆိုပြီးတော့အမိန့်ထုတ်ထားပါတယ်။တခြားနိုင်ငံတွေကိုလည်းမသုံးကြဖို့ဆိုပြီးတော့တိုက်တွန်းနေရဲဗျ
။ Australia နိုင်ငံနဲ့ New Zealand နိုင်ငံတွေမှာတော့သူတို့ရဲ့ 5G ကွန်ရက်တွေမှာ Huawei ပစ္စည်းကိရိယာတွေလုံးဝမသုံးရလို့အမိန့်ထုတ်လိုက်ပြီးဂျပန်အစိုးရကလည်းအလားတူပဲ 5G ကွန်ရက်တွေအတွက်လိုအပ်တဲ့အခြေခံအစားအုံတွေစောက်တဲ့နေရာမှာလုံခြုံရေးစိုးရိမ်မှုကြောင့်မလို့ဟွာဝေနဲ့ ZTE ကုမ္ပဏီတွေရဲ့ပစ္စည်းတွေကိုမသုံးဘူးလို့ကြေညာလိုက်ပြီးဂျပန်ကဒီအဓိကစမတ်ဖုန်းဆက်သွယ်ရေးလုပ်ငန်းကြီး၄ခုကလည်းဟွာဝေရဲ့ကြိုးမဲ့ဆက်သွယ်ရေးပစ္စည်းတွေမသုံးဘူးလို့ပြောလိုက်ကြပြီးဆိုတော့ဟွာဝေအတွက်တော့တော်တော်လေးဆိုးတဲ့သတင်းလို့ပြောလို့ရတာပေါ့
ဒါတွေပဲဟုတ်အောင်ပဲဗျဒီ British နိုင်ငံက BT နည်းပညာလုပ်ငန်းကြီးကလည်း 5G ကွန်ရက်တွေအတွက်လိုတဲ့ပစ္စည်းတွေကိုဟွာဝေစီကမဝယ်တော့ဘူးဆိုပြီးတော့ကြေညာတဲ့အပြင်လက်ရှိ 3G နဲ့ 4G ကွန်ရက်တွေမှာသုံးနေတဲ့ဟွာဝေပစ္စည်းတွေအားလုံးကိုတခြားကုမ္ပဏီထုတ်ပစ္စည်းတွေနဲ့အစားထိုးသွားမယ်လို့ဒီဇင်ဘာလ9ရက်နေ့ကပဲကြေညာလိုက်တယ်မဟုတ်လားဗျ
ဗြိတိန်နိုင်ငံထဲမှာအသုံးပြုနေတဲ့ဒီ Huawei ရဲ့ smartphone တွေအပါအဝင်ဆက်သွယ်ရေးဆိုင်ရာပစ္စည်းတွေကိုစောင့်ကြည့်နေတဲ့ဗြိတိန်အစိုးရအဖွဲ့တစ်ခုကလည်း Huawei ပစ္စည်းတွေကနိုင်ငံရဲ့လုံခြုံရေးကိုချိမ့်ချောက်ရမရောက်ဘူးဆိုတဲ့အာမခံချက်ကိုအကန့်အသတ်နဲ့ပဲပေးနိုင်တယ်လို့ပြောထားတယ်။သဘောကတော့ဒီအပြည့်အဝလုံခြုံပါတယ်လို့အာမမခံနိုင်ဘူးဆိုတဲ့သဘောပေါ့။ဗြိတိန်ထောက်လှမ်းရေး MI6 ကလည်းနိုင်ငံထဲကအခြေခံအဆောက်အုံတွေမှာ Huawei ပါဝင်ပတ်သက်နေတဲ့အပေါ်မှာစိုးရိမ်မှုတွေရှိတယ်လို့ Guardian သတင်းစာကြီးထဲမှာရေးပါတယ်။
လူတွေနဲ့လူကသွာလာလှုပ်ရှားနေတဲ့နေရာမှာကျိုးမဲ့မျက်နှုံးမြင့်ဆက်သွယ်ရေးကအရေးအကြီးဆုံးလိုအပ်ချက်တစ်ခုလို့ဖြစ်နေပါပြီ။ Digital ပစ္စည်းတွေတစ်ခုနဲ့တစ်ခုကွန်ရက်တစ်ခုထဲမှာချိတ်ဆက်ပြီးတော့အပြန်အလှန်တုံ့ပြန်နိုင်တဲ့ Internet of Things တွေကဒီလူတွေရဲ့ဘဝထဲမှာနေရာဝင်ယူနေပါပြီ။အိမ်ကမီးအဖွင့်ပိတ်လောက်တာကနေပြီးတော့ရင်းနှီးတဲတာအိမ်တကာတော့ခတ်တာအဆုံးအားလုံးကို Smartphone ပေါ်ကနေပြီးတော့လှမ်းလှုပ်နိုင်အောင်လို့ချိတ်ဆက်နိုင်တဲ့အခြေအနေမှာ Internet ကွန်ရက်တွေရဲ့လုံခြုံရေးကတိတ်ပြီးတော့အရေးကြီးလာတာကတော့သိကြတယ်ဗျ။
အဲ့ဒါကြောင့်လေကဘာမှတစ်ခုနဲ့တစ်ခုပို့ပြီးတော့ချိတ်ဆက်ဆက်သွယ်လာကြလေအဲ့လိုချိတ်ဆက်ပေးတဲ့ဒီကိုရက်တွေအခြေခံအဆောက်အုံတွေလုံခြုံဖို့ပို့လို့လေပဲလို့ပြောနေကြတာပေါ့ရှင်တကယ်တော့ဒီ Huawei နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကမြန်မာနိုင်ငံမှာလည်းအတော်ကိုတုံးကြတာရှင် Huawei smartphone တွေကလူကြိုက်များတဲ့ဖုန်းတွေထဲမှာတောင်ပါသေးတယ် Huawei နည်းပညာကုမ္ပဏီကြီးရဲ့ပစ္စည်းတွေကိုမြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတော်တော်များများမှဘာကြောင့်တုံးနေကြသလဲဆိုတာကိုဆက်သွယ်ရေးကဏ္ဍရင်းနှီးမြှုပ်နှံမှုအကြံပေးကိုယ်စားလှယ်ကိုသူရကိုကိုကအခုလိုရှင်းပြပါတယ်
အရင်တုန်းကတော့တရုတ်ပြည်နိုင်ငံကတော့ပေါ်ပေါ်ပါပါထုတ်လုပ်နိုင်လို့လူတွေကတဖြည်းဖြည်းစတုံးကြတာ။ဒီကလည်းခြုံတဲ့အတွက်ဒီပစ္စည်းတွေကိုစတုံးကြတာ။ဒါပေမဲ့အခုချိန်မှာတော့တို့တွေကလည်းတော်တော်လေးအဆင့်မြင့် technology အခွင့်အမြင်ဖြစ်လာပါတယ်။အဆင့်မြင့်တဲ့အတွက်တဖြည်းဖြည်းအနောက်နိုင်ငံကစက်တွေရေးကမကြီးတွေပါစတုံးလာတာပေါ့။တော်ရင်လည်းအခုတော်တော်လေးကျပြန်တော့လာတို့ရဲ့တုံးတဲ့ equipment တွေဆိုလို့ရှိရင်ကျွန်တော်ကတော့ engineer မဟုတ်တော့မြန်မာလိုဟိုအစကလုံးတွေတော့မတုံးနိုင်ဘူးပေါ့လေဒါပေမဲ့ tower ထိပ်ပေါ်က receiver တွေ antenna တွေ base station တွေဒီ voice signal နဲ့ data အချက်အလက်တွေကို transmit ပေးယူပေးတဲ့ equipment တွေ cable ကြိုးတွေအစ Huawei တို့ ZTE တို့ကထုတ်လုပ်တယ် install လုပ်တယ်ပြီးတော့မှသူတို့ကနောက်တစ်ခါငွေအင်အားကတောင်းတဲ့အတွက်အရစ်စနစ်နဲ့ငွေချေးပြီးတော့မှဒီဟိုပစ္စည်းကိရိယာတွေကိုတတ်ဆင်ပေးတယ်ဆိုတော့အဲ့ဒါအတွက်ကျွန်တော်တို့မြန်မာပြည်ကနိုင်ငံဟိုစက်တွေရေးကမ္ပဏီတွေ MPT တို့ Telino တို့ Ooredoo တို့အပါဝင်နေအနောက်နိုင်ငံက Telecom Company တွေပါတုံးနေတာကြားပါပြီအခုကမ္ဘာမှာအကြီးဆုံးစက်တွေ Network Operator 5ဦးဒီမှာ၄ဦးလောက်ကတော့ဒီ Huawei ပစ္စည်းကိရာတွေ install လုပ်ပြီးသားပါဒါတကဘာလုံးရဲ့အကြီးဆုံးစက်တွေ company တွေမှာအရင်တုန်းကတော့ဒီစက်တွေကဏ္ဍမှာအနောက်နိုင်ငံက company တွေဟိုညီမတို့ကြားခုမှာပါ Nokia Siemens တို့ Ericsson တို့ Motorola တို့တို့တွေအစခဲ့တာအဲဒါပေမဲ့တဖြည်းဖြည်းအခုငွေအင်အားလည်းတောင်းတော့Huawei တို့ ZTE တို့အကြီးမားပြီးတော့မှဒီ Ericsson တို့တောင်းကျော်သွားပါတယ်သူတို့ market share ဈေးကွက်အနေနဲ့
Huawei ဖုန်းတွေကဒီကမ္ဘာ smartphone ဈေးကွက်မှာ Samsung ပြီးလို့ရှိရင်ဒုတိယအများဆုံးနေရာကိုတော့ရထားပါပြီ။တော့မြန်မာနိုင်ငံမှာလည်းတော်တော်သုံးကြရဲဆိုတော့ဈေးသက်တာလို့လား function တွေအဆင့်မြင့်လို့လားနှစ်မျိုးလုံးကြပါလား
။အစတုန်းကတော့ဈေးချူလို့ပေါ့။အခုကျွန်တော်တို့ရဲ့ import export ကလည်းတရုတ်ပြည်ကအော်ကုန်သွင်းနာတွေကလည်းမောင်းကိုအနေနဲ့တွင်းလွယ်ရာလည်းပါတယ်ပစ္စည်းကလည်းပေါ်တဲ့အနေနဲ့လည်းပါတယ်ပြီးတော့မှတရုတ်ပြည်မှာဥပမာ model Huawei တခုကခင်မစားတော့ဘူးဆိုလို့ရှိရင်မြန်မာပြည်ကိုတွင်းလွယ်တဲ့အတွက်မြန်မာပြည်နဲ့မကပါဘူးယူရီးယားတို့ကမ်ဘောဒီးယားတို့လောက်လို့ပဲဒီနေဇက်ကနေတွင်းလွယ်တဲ့အတွက် Huawei handset တွေကတော့ပေါ်လို့စတော့နာတော့မှတ်ပါတယ်ဒါပေမဲ့ Huawei phone တွေကလည်းတော်တော်လေးအဆင့်မီလာပါပြီအခုဒါကြောင့် iPhone လုံးနဲ့တောင်းတန်းသူရှင်းနိုင်တဲ့ model တွေလည်းထွက်လာပါပြီ။ဈေးတွေကလည်းအမျိုးမျိုးအဆင်အဆင်ပေါ့။ဈေးကြီးတဲ့ Huawei phone ဆိုလို့ရှိရင်ဟိုအနောက်နိုင်ငံက iPhone နေနဲ့တန်းသူရှင်းပြန်လို့ရတဲ့ function တွေရော model ရော design ရောဒါပေမဲ့အများဈေးကွက်ထဲမှာတော့ဟိုနည်းနည်းတက်တာတဲ့အများစားဆုံးသုံးနိုင်တဲ့ model တွေကHuawei ဘက်ကပုံများလိမ့်မယ်ခင်ဗ
ျဆက်သွယ်ရေးကဏ္ဍမှာယင်းနှိမ့်ညွတ်နိုင်မှုအကြံပေးကိုယ်စားလှယ်ကိုတူရကိုကိုပါရှင် Huawei နဲ့ ZTE လို့တရုတ်ကုမ္ပဏီတွေကထုတ်တဲ့နောက်ဆုံးပေါ်ဆက်သွယ်ရေးနည်းပညာနဲ့ပစ္စည်းတွေကိုလုံခြုံရေးစိုးရိမ်မှုကြောင့်မတုံးဘူးလို့ American, Australia, New Zealand နဲ့ Japan အစိုးရတွေကသာကြေညာထားတာပါဥရောပနိုင်ငံတွေကတော့ဆက်ပြီးတော့အားပေးနေပုံပဲရှင်Huawei ရဲ့ယင်းနှိမ့်ညွတ်နိုင်မှုတွေအများကြီးရှိတဲ့ပြင်သစ်မှာဆိုရင်ဒီကုမ္ပဏီကသူတို့နိုင်ငံအတွက်အရေးကြီးတယ်လို့ပြင်သစ်ဗန်နိုင်းဝန်ကြီးကပြောတယ်လေ5G ကွန်ရက်ကိုအစင်းမြင့်ပြောင်းပေးမဲ့လုပ်ငန်းတွေကိုအထောက်အကူပေးနိုင်ဖို့အတွက် Huawei ရဲ့သုတေသနနဲ့တီထွင်ရေးစင်တာတောင်ပြင်သစ်မှာဖွင့်ထားတယ်
။အီတလီနိုင်ငံက Sardinia ကျွန်းမှာဆိုရင်လေဒေသတွင်းပထမဆုံး Smart City ဖြစ်တဲ့အတွင်ပြောင်းဖို့ Huawei နဲ့ပေါင်းလုပ်နေပါတယ်။ပေါ်တူဂီမှာဆိုလေနိုင်ငံကဒီအကြီးဆုံးတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကြီးဖြစ်တဲ့ Altis လုပ်ငန်းကြီးက 5G ဝန်ဆောင်မှုတွေပေးနိုင်ဖို့ Huawei နဲ့သဘောတူညီချက်တွေလက်မှတ်ထိုးထားပါတယ်။ဂျာမနီမှာလည်းအကြီးဆုံးအင်တာနက်ဆက်သွယ်ရေးလုပ်ငန်းကြီး3ခုလုံးရဲ့အခြေခံအဆောက်အုံတွေမှာHuawei ရဲ့နောက်ဆုံးပေါ်နည်းပညာတွေတုံးထားပါတယ
်။လုံခြုံရေးစိုးရိမ်မှုတွေရှိနေတဲ့တစ်ချိန်တည်းမှာကျိုးမဲ့မြန်နှုန်းမြင့်အင်တာနက်ဆက်သွယ်ရေးဘိုင်းမှာရှေ့ပြေးနေဖို့နိုင်ငံတွေကကြိုးစားနေကြတာမို့ 5G ဆက်သွယ်ရေးနည်းပညာဘိုင်းမှာထိတ်တန့်ရောက်နေတဲ့ Huawei ရဲ့အရေးပါမှုကိုကြောခိုင်းလိုက်ဖို့မဖြစ်သေးဘူးလို့ပဲပြောရမယ်ထင်ပါတယ်။ American အစိုးရကတော့ Huawei ထုတ် smartphone တွေနဲ့အစ်စ်မြင့်ဆက်သွယ်ရေးနည်းပညာဆိုင်ရာပစ္စည်းတွေကိုမတုံးကြဖို့အတွက်သူ့ရဲ့မဟာမိတ်နိုင်ငံတွေကိုဆက်ပြီးတော့တိုက်တွန်းနေပါတယ်ရှင်။